မေရိကန်ပြည်ထောင်စုဖက်ဒရယ်စုံစမ်းရေးဘျူရို FBI ရဲ့ညွှန်ကြားမှုသည့်အဖြစ်ခံထားဖို့သမ္မတဒိုနယ်ထရမ့်ကအမည်စင်းတင်သွင်းထားတဲ့ခရစ္စတိုဖာရေးဟာသူ့ကိုခံထားရေးစစ်ဆေးကြားနာပွဲအဖြစ်ဗုဒ္ဓနေ့ကအထက်လွှတ်တော်တရားရေးဆိုင်ရာကော်မတီရှေ့မှောက်မှာလွှတ်တော်အမတ်တွေရဲ့မေးမြန်းချက်တွေကိုဖြေကြားခဲ့ပါတယ် FBI ညွှန်ကြားမှုဟာသူ့ကိုခံထားတဲ့သမ္မတနဲ့တီးခြားကင်းလွတ်စွာဒီလွတ်လပ်စွာနဲ့အဖွဲ့ကိုဥဆောင်နိုင်မှာမလားဆိုရဲစိုးရင်ပူပန်မှုတွေရှိနေကြတာပါဒီအကြောင်းကိုကြော်ကြော်သိန်းကဆက်ပြောပြမှာပ
ါတရားပြန်ရှိနေသူလည်းဖြစ်တရားရေးဌာနတာဝန်ရှိသူတို့လည်းဖြစ်တဲ့ Ray ဟာတရားရေးကော်မတီရဲ့ကြားနာပွဲမှာအမတ်တွေရဲ့စိုးရင်ချက်ကိုချက်ချင်းပဲကြားခဲ့ရပါတယ် FBI ညွှန်ကြားမှုဟာသမ္မတအတွက်လွတ်လပ်တော်မဟုတ်တဲ့အကြောင်းအခြေခံဥပဒေနဲ့တရားဥပဒေအတိုင်းလွတ်ဆောင်ရပြီးအမေရိကန်လူထုအတွက်လွတ်ဆောင်ရတာဖြစ်ကြောင်းနိုင်ငံရေးပြောကနဲ့ဝင်ဆွက်ဖက်ဖို့ဘယ်လိုကြိုးစားတာမျိုးကိုပဲမဆိုကြံ့ကြံ့ခံရင်ဆိုင်နိုင်တဲ့စွမ်းအားနဲ့ယူသားတည်ကြည်မှုရှိရမှာဖြစ်ကြောင်းဒီမိုကရက်ထက်လွတ်တော်မှတိုင်ရင်ဖန်ဆိုင်ကသူ့ရဲ့အဖွင့်မှာစကားမှာပြောသွားပါတယ်ရေးကလည်းအဲ့ဒီအတိုင်းသူလှုပ်ဆောင်မှာဖြစ်တယ်ဆိုတာအထက်လွတ်တော်မှဖိုင်စတိုင်ကိုရောကြံ့တဲ့ကောမဒီဝင်တွေကိုပါချက်ချင်းပဲအာမခံပြောဆိုပါတယ
် I believe to my core that there's only one right way to do this joband that is with strict
ဒီတော့ထားဆောင်မှုမှန်ကန်တဲ့နည်းလမ်းတစ်ခုပဲရှိရဲဆိုတော့ကျွန်တော်ခိုင်မာယုံကြည်ထားပါတယ်။အဲ့ဒါကတော့လုံးဝတည်ကြလုပ်ရမယ်။စည်းကမ်းအတိုင်းအတည်ကြလုပ်ရမယ်။အခြေခံဥပဒေပေါ်သစ္စာရှိရမယ်။တရားဥပဒေပေါ်သစ္စာရှိရမယ်။ဒီအဖွဲ့ရဲ့လုံထုံးလုံလီပေါ်သစ္စာရှိရပါမယ်။ကြောက်မနေပဲမျက်နှာသာမပေးပဲဒါပြင်ပါတီဆွဲနိုင်ငံရေးရဘလို့ဩဇာလွှမ်းမိုးမှုမျိုးကိုမဆိုထက်မထွက်ပဲလုံဆောင်ရပါမယ်။
တရားရုံးအပေါ်ရာဇဝတ်ကြောင်းအရတရားဥပဒေနဲ့အညီစုံစမ်းစစ်ဆေးအရေးယူမဲ့စိုးပြတ်ချက်တွေချမှတ်တဲ့နေရာမှာသမရအင်ဂျီရောအနေနဲ့ဘယ်လိုအခန်းကဏ္ဍကနေမှပါဝင်ဖို့မသင့်တဲ့အကြောင်းလဲမစ္စတာရီကပြောပါလေသူအနေနဲ့အချက်လက်တွေကညွန်ပြတဲ့နောက်ကိုပဲလိုက်သွားမှာဖြစ်ပြီး FDI ရဲ့စုံစမ်းစစ်ဆေးမှုတစ်ခုခုကိုဆက်မလုပ်ဖို့ဘယ်သူကမှသူ့ကိုဖိအားပေးလို့ရမှာမဟုတ်ဘူးလို့ဆိုပါလေ
There isn't a person on this planet whose lobbying or influence could convince me to just
တကယ်ကြဒီစောက်ပြင်ဆင်ထားပြီးလုံးတင်လုံးထိုက်တဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုစမ်းမလုပ်ဖို့ဒါမှမဟုတ်စွန့်လွှတ်လိုက်ဖို့စီယုံလုံးစော်တဲ့လုံရက်ဒါမှမဟုတ်ဩဇာလွှမ်းမှုနဲ့ဒီကဘာမှာဘသူမှကျွန်တော်ကိုဆွဲဆောင်နိုင်မှာမဟုတ်ပါဘူ
း FBI ညွှန်ကြားမှုဟောင်း Robert Mueller ကိုအထူးစုံစမ်းစစ်ဆေးသူအဖြစ်မေလမှာတာဝန်ပေးခန့်အပ်ပြီး FBI နဲ့အတူလက်ရှိမှာစုံစမ်းစစ်ဆေးမှုတစ်ခုလုပ်နေတာရှိပါတယ်အဲ့ဒါကတော့ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်အသာစီးရအောင်ရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့ဆွဆဲချက်တွေအပေါ်စုံစမ်းစစ်ဆေးနေတာပါဒီစုံစမ်းစစ်ဆေးမှုအပေါ်သမ္မတထရမ့်ကနိုင်ငံရေးသမိုင်းမှာအကြီးမားဆုံးရွေချက်ရှိရှိပြစ်မှတ်ထားစုံစမ်းစစ်ဆေးမှုအဖြစ်သိမကြသေးခင်ကပဲပြောထားတာပါဒါနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားကို Republican ထက်လွတ်တော်မှ Lindsey Graham ကထပ်ခါလဲလဲမိတဲ့အခါ Christopher Ray က
I do not consider Director Mueller to be on a witch hunt
ညွှန်ကြားမှုမူလဟာရွေချက်နဲ့ပြစ်မှတ်ထားစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ကျွန်တော်မယူဆပါဘူး
။ယူကော့ပွဲမှာမစ္စတာထရမ့်အနေနဲ့ရောက်ဖို့အတွက်သူ့ရဲ့ယူကော့ပွဲမဲဆက်စည်းရုံးအဖွဲ့ကလူတွေဟာရုရှားတာဝန်ရှိသူတွေနဲ့ပေါင်းပြီးကြံစီလို့ဆောင်တာတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်စုံစမ်းစစ်ဆေးမှုမျိုးစုံကိုမစ္စတာထရမ့်မြင်ဆိုင်နေရတာလာတော်ကြာနေပါပြီ။၄နာရီနီးပါးကြာတဲ့ဒီဆန်းစစ်ကြမ်းတာပွဲတွင်တရားရေးကော်မတီဝင်ထက်လွတ်တော်အမတ်တွေကအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးရေးရဲ့သဘောထားတွေကိုမေးမြန်းခဲ့ကြတာပါ။အရင်က FBI ညွှန်ကြားရေးမှူး James Comey ကိုသမ္မတ Trump ကထုတ်ပြစ်လိုက်ပြီးတဲ့နောက် Christopher Ray ကိုအစာထိုးခန့်ထားဖို့အမိစင်းတင်သွင်းထားတာဖြစ်ပါရယ်ခင်ဗျာ။